ရှမ်းပြည်နယ်မြောက်ပိုင်းကကြောင်မဲမြို့နယ်နဲ့နမ်တူမြို့နယ်တွေမှာ SSPP ခေါ်ရှမ်းပြည်တိုးတက်ရေးပါတီ PSLF TNLA ခေါ်ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးပူးပေါင်းတပ်တွေနဲ့ RCSS ခေါ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီတို့တိုက်ပွဲဖြစ်ပွားနေတာပါ။ကြောင်မဲမြို့နယ်ကတိုက်ပွဲတွေကြောင့်အရက်သားတချို့ထိခိုက်သေဆုံးခဲ့ရတယ်လို့ဒေသခံ400လောက်နေရစွန့်ခွာထွက်ပြေးနေရကြောင်းလဲဒုက္ခသည်တွေကိုဂူကြီးနေတဲ့အုံကန်ကြေးရွာကကြောင်းထိုင်ဆရာတော်ဦးစံတော်ဘာသာကမိန့်ကြားပါတယ်
တော်ဆန်တဝိုက်မှာတော့မနေ့က3ရက်ထက်တိုက်ပွဲဖြစ်နေတယ်။ဒီကတော့ဆန်ရောခနာပြောတောင်ပလို့ရောအာပလောဝိုင်းရောဒီကကုန်းသားရောတေးရောတေးရောဒီမှာစစ်ပေးရှောင်းနေပြေးလာကြ။အမပန်ကန်မှာတော့အများကြီးပဲရှိတယ်။ခနာတော့ကြည့်လိုက်တော့အနည်းဆုံး300လောက်ရှိတယ်။အုံငါမှာတော့80လောက်ရှိတယ်။ဒါတော့မှတချို့မပြေးနိုင်တဲ့ခါတွေကျွာထဲမှာအေးပိတ်မိတဲ့ခါတွေအများကြီးရှိသေးတယ်။ပလောဝိုင်းမှာဟိုဟောပုံးနေကြလို့အေးနဲ့မီးလောင်အဲမိတော်နဲ့တဲမှာလူနှစ်ယောက်တည်းရဲ့ဥက္ကဋ္ဌရဲ့ပြောတယ်ကိုဝင်ဆောင်တယောက်တည်းရဲ့တေးပြောက်ကအနည်းဆုံး3ယောက်ရှိတယ
်ကိုဗစ်ကာယောဂါနဲ့ဆန္ဒပြပွဲတွေကြာတိုက်ပွဲဖြစ်ပွားရာကြေးရွာတွေကိုဒေသခံအကူအညီပေးရေးအဖွဲ့တွေတွားရောက်နိုင်တဲ့အခြေအနေမရှိသေးကြောင်းလဲကြောင်မဲမျိုးဇီဝိတဒါနလူမှုကူညီရေးအသင်းကဦးတမောင်သိန်းကပြောပါတယ
်ဒီကနောက်ထပ်ဖြစ်ကြတော့ဒီကြောင်မဲမှာလည်းဆန္ဒတွေကြားနေကြတယ်အကော်ရီတင်စင်တာလည်းရှိနေတယ်နောက်တိုက်ပွဲဖြစ်တာလည်းလက်ဖက်ဖြစ်တဲ့တိုင်းလာလက်လက်ကန်ဖွဲ့ရဟိုပြော်ရဲထုတ်ခွက်မပြေးတာပေါ့နော်မပြေးတာဆိုတာလည်းဒီရေးကြီးကသူတို့ကဖြစ်တဲ့နေရာတွေမှာအကုန်လုံးဘာတွေကျင်းပါလိမ့်ကျင်းဆိုတော့အဲ့တော့မထွက်လာနိုင်ဘူးပေါ့လောလောဆယ
်ကြောင်မဲမျိုးနယ်အတွင်းဖြစ်တဲ့တိုက်ပွဲတွေဟာ RCSS နဲ့ SSPP TNLA ပူးပေါင်းတက်အကြဖြစ်ပွားနေပြီးဒီနေ့နေကင်းပိုင်းမှာတော့ငြိမ်သက်နေကြောင်းဒေသခံတွေကပြောပါတယ်တချိန်တည်းမှာပဲနမ်တူမြို့နယ်အတွင်းမှာတော့ RCSS နဲ့ TNLA အကြတိုက်ပွဲဖြစ်ပွားနေတာကြောင့်ဒေသခံ300ကျော်လောက်တင်းရှောင်နေရကြောင်းနမ်တူမြို့ကစစ်ရှောင်တွေကိုကူညီနေတဲ့ဦးဆိုင်ပညာကပြောပါတယ
်နမ်တူမြို့ရဲ့ပြည်ပလူကျောင်းမှာ14ရက်နေ့ကရောက်တော့လေဒီမွန်ကြီးက16ဆင်းကြားကနေ15မကသုံးပြီးလေရငါးလုံးငါးပေါ့နော်အခုဒီနေ့ရောက်တာနမ်တောင်ကုန်းကျေးရွာကအားလုံးဒီမွန်ကြီးက14ဆင်းသာမစ်စီဦးမာရာသုံးတယ်အားလုံးငါးရစ်ရှိပေါ့နောက်ပြီးတော့ကျွန်တော်ဟိုအဲမာဆန်ကြီးရောပုစုပုစုကြောင့်ပါကယူနေရပြောလို့ပြောရောက်တယ်ဆိုပြောတယ်ဒီအားလုံးပြန်လာပြောလဲပြောလာ
နမ်တူမျိုးနယ်အတွင်းမှာလက်ရှိမှာလည်းတိုက်ပွဲဖြစ်ပွားနေပြီးပောက်ကွဲသံတွေကိုနမ်တူမျိုးပေါ်ကကြားနေရကြောင်းပြောပါတယ်။ဒီလ9ရက်နေ့လောက်ကလည်းဒီဘောမျိုးနယ်အတွင်းမှာ RCSS တပ်ဖွဲ့ကိုတမ်ရော်ကတရင်9ရင်းလောက်နဲ့ပူးပေါင်းတိုက်ခိုက်ခဲ့ကြောင်း RCSS ကသတင်းထုတ်ပြန်ခဲ့ပါတယ်။RCSS နဲ့ SSPP TNLA ပူးပေါင်းတပ်တွေအကြားမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလနဲ့ဒီနှစ်ဇန်နဝါရီလတွေကလည်းကြောင်မဲနဲ့နမ်တူမြို့နယ်အတွင်းမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပြီးထောင်ထဲချတဲ့စစ်ရှောင်တွေနေရာစွန့်ခွာခဲ့ရဘူးပါတဲ့။ငင်းချင်းဆွနေမှုတွေနဲ့ COVID ကာယောဂါထိန်းချုပ်ရေးအတွက်ဆိုပြီးတမ်ရော်ကဒီလကုန်အထိနိုင်ငံအဝန်တစ်ဖက်သက်အပြည့်ရထားချိန်မှာပဲတိုင်းရင်းသားဒေသတချို့မှာတိုက်ပွဲတွေဖြစ်ပွားနေတာလည်းဖြစ်ပါတဲ့။